ူကန်ဒေသကိုပြန်လည်ချုပ်ကိုင်နိုင်အောင်ပူချရှင်ကောင်းဆောင်တဲ့ကူကန်တပ်ဖွဲ့ကစစ်ဆင်နေပါတယ်။ပလောင်ခေါ်တာအားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကလည်းပူချရှင်အဖွဲ့ကိုကူညီနေကြောင်းသိရပါတယ်။ကူကန်ကထွက်ပြေးတိတ်ဆောင်သူဥယျာဉ်တိုးပွားနေပါတယ်။ပူချရှင်နဲ့လက်တော့ဖြစ်သူပိုင်ဆိုင်ချင်းတို့ပြည်ပကဖြစ်ရာကကူကန်ပြဿနာစခဲ့တာဖြစ်ပါတယ်။2009မှာအစိုးရတပ်ရဲ့ထူးဆန်းကြောင့်ပုံချရှင်အဖွဲ့အရင်းနိုင်ပြီးယူနာမာကိုလိုနီတို့ပိုင်ဆိုင်ချင်းဟာအစိုးရတပ်ရဲ့လက်အောက်ခံလေကြမ်းဆောင်တပ်နဲ့ကိုကန်ဒေသရဲ့အကြီးအကဲဖြစ်လာပါတယ်။အသက်80ကျော်ပုံချရှင်ရဲ့သားတွေကိုကန်မှာပြန်လည်လှူရှားလာတဲ့အခါမှာပိုင်ဆိုင်ချင်းဟာစီးပွားရေးလုပ်ငန်းရှင်ပြည်နယ်လွတ်တော်အမတ်ဖြစ်နေပါပြီ။အစိုးရတပ်ကအသိအမှတ်ပြုထားတဲ့ခေါင်းဆောင်ဖြစ်ပါတယ်။အခုလဲယူနာလုပ်ငန်းရှင်တွေနဲ့လက်တွဲပြီးစီးပွားရေးဇုံတည်ထောင်ဖို့ပိုင်ဆိုင်ချင်းကကြံစည်နေပါတယ်။ကိုကဒေတာနဲ့ယူနန်ပြည်နယ်လင့်ခံခရိုင်ဟာဆက်ဆက်နေတာမို့နှစ်ဖက်စလုံးနဲ့အဆင်ပြေဖို့ကြိုးစားနေပါတယ်။ဒါပေမဲ့ပုံချရှင်ရဲ့လက်နက်ကင်လှူရှာမှုကြောင့်ပိုင်ဆိုင်ချင်းရဲ့ကိုကန်စီးပွားရေးဇုံအကောင့်တွေဖော်ရေးဟာနှောင့်နှေးသွားနေပါတယ်
။2009ခုနှစ်ကကိုကန်ဒေတာကိုအစိုးရတပ်ထိုးစစ်ဆင်တုန်းကတင်ပိုက်တဲ့ဥစ္စာပစ္စည်းနဲ့အပြက်အစီးတွေလင့်ခံခရိုင်အစိုးရကရော်ကြီးဒေါ်လာတန်40ပေးဖို့ဗမာအစိုးရကိုတောင်းဆိုကြောင်းသိရပါတယ်။ဝင်မပေးခြင်းရင်လုတ်ပိုက်ခွင့်ပေးရမယ်တဘောရှိပါတယ်။လင့်ခန်းနေသားတွေကိုကန့်မှာစီးပွားရှာတယ်လို့ကိုကန့်နေသားတွေလင့်ခန်းမှာအလုပ်လုပ်ပါတယ်။နေမြေတည်ငြိမ်အေးချမ်းလာပြီလို့ယုံကြည်ပြီးကိုကန့်စီးပွားရေးဆောင်တည်ထောင်ဖို့မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကမနှစ်ကခွင့်ပြုလိုက်တာဖြစ်ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့နဲ့ပိုင်ဆောင်ချင်းပိုင်တဲ့ကိုကန့်မာလိုင်းပါကုမ္ပဏီပူးတွဲပြီး၃နှစ်အတွင်းအကောင့်ထဲပေါ်မဲ့စီးပွားရေးဆောင်ဖြစ်ပါတယ်။လောက်ကင်မြို့နယ်အတွင်းမြေအေကတထောင်ကျော်ကိုရော်ကြီးပေးပြီးသိမ်းယူထားပါတယ်။ကြံ့ငွေတန်ပေါင်း 34,200 ရင်းနှီးမြှုပ်နှံမဲ့စီမံကိန်းဖြစ်ကြောင်းသိရှိရပါတယ်
။ကိုကမှတရုတ်ယူအန်ဝင်ကသာကင်ဆောင်ကြတာကိုကြည့်ရင်တရုတ်စီးပွားရေးနှောင်းဖို့တဲ့အတိုင်းအတာကိုခံမနိုင်ပါပဲ။ဒီငွေအေးချမ်းမယ်ဆိုရင်တရုတ်လုပ်ငန်းရှင်အပေးစားနဲ့အလတ်စားအများအပြားလာရောက်ရင်းနှီးမြှုပ်နှံလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ပိုင်ဆောင်ချင်းဥဆောင်တဲ့ကိုကအုံချုပ်ရေးဌာနနဲ့ပိုင်ဆောင်ချင်းပိုင်တဲ့ကုမ္ပဏီလက်တွဲပြီးအကောင့်ထည့်ပေါ်မဲ့စီးပွားရေးဇုံမှာဒေသခံတွေဘယ်လောက်အကျိုးခံစားနိုင်မယ်ဆိုတာစောင့်ကြည့်ဖို့သာရှိပါတယ်။လူဦးရေ2000ကျော်ကိုအလုအကင်ပေးနိုင်မယ်စီးပွားရေးဇုံဖြစ်တာမို့ဒေသအနေနဲ့တင့်မြော်တဲ့စီးမြင့်ဥပဒေတွေကိုပြတ်တမ်းဖို့ပိုင်ဆောင်ချင်းကတောင်းဆိုထားပါတယ်
။ကိုကနယ်ကိုရှေးတရုတ်တပ်ကတီထောင်တယ်လို့အဆိုရှိပါတယ်။18ရာစုအလယ်ပိုင်းတရုတ်ပြည်မှာမန်ချူးချင်းမင်းဆက်နန်းတဲ့အခါမင်းပရင်ယုံလီဟာစကိုင်းမှာခိုလုံရပါလေမန်ချူးတက်ယူနန်ကိုတိမ့်ပိုက်တဲ့အခါမှာစကိုင်းအထိဝင်လာပြီးယုံလီမင်းကို1662မှာဖမ်းဆီးသွားပါလေဒါပေမဲ့ကိုရန်တော်တပ်ဖွဲ့ကတော့တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာအခြေချခွင့်ပေးတော်မူမြန်မာပြည်မှာကိုကန့်တရုတ်ရှိလာပါလေကိုလိုနီခေတ်ကကိုကန့်မှာအိမ်တိုင်းလက်နက်ကင်ဆောင်ပြီးဂျပန်စစ်တပ်ကိုကိုကန့်ဒေသကခုခံတိုက်ခိုက်ဖူးပါလေပုံကြားရှင်ဟာ1959ခုနှစ်ကကိုကန့်တပ်ဖွဲ့ကိုဦးဆောင်ခဲ့ပြီးတိုက်ရီခိုက်ရီရှိလို့ဘာကပဒေသစစ်မှုဖြစ်လာပါတယ်။ပုံကြားရှင်ရဲ့ဆက်ဆောင်ချက်ကိုတပ်မတော်သမိုင်းတပ်တမတွေမှမှတ်တမ်းတင်ထားပါတယ်
။ဘာကပနဲ့ကချင်တပ်ဖွဲ့ကိုပြုတ်ကွန်မြူနီကကူညီထောက်ပံ့ခဲ့တဲ့အစဉ်အလာကြောင့်နေဆက်လက်နက်ကင်အဖွဲ့တွေရဲ့ခေါင်းဆောင်ပိုင်းမှာပုံကြားရှင်လိုတရုတ်တွေရှိပါတယ်။ကိုကန့်ဝနဲ့မိုင်းလာဟာမြန်မာနေနမိတ်ထဲမှာရှိပေမဲ့ယူနန်နဲ့ပူပြီးနီးစပ်ပါတယ်။ဒါပေမဲ့တရုတ်အတွက်နေဆက်ဒေသတည်ငြိမ်ဟာအရေးကြီးပေမဲ့ပုံချရှင်ရဲ့အရေးအတွက်နိုင်ငံဆက်ဆံရေးကိုအထိခိုက်ခံမှာမဟုတ်ပါဘူး။2009ဆက်ဆံရေးမှာပုံချရှင်ကိုတရုတ်ကအခုအညီမပေးခဲ့သလိုလက်ရှိပြည်ပကတ်မှာလည်းကူညီဖို့အလားအလာမရှိပါဘူး။ဘက်ကပါတမိုင်းကိုကြည့်ရင်နေဆက်အဖွဲ့ကိုတရုတ်အစိုးရလစ်လူရှုတာအထင်အရှားတွေ့မြင်နိုင်ပါသေး။ဒါကြောင့်တရုတ်အကူအညီကိုမျှော်လင့်တဲ့လက်နက်ကိုင်အဖွဲ့ဟာပြည်တွင်းမှာစစ်ဆက်ဆွေးနွေးမှုအခက်အခဲရှိနိုင်ပါတယ်။ဗမာအစိုးရနဲ့ဆွေးနွေးလို့ကြောင့်ပုံချရှင်အဖွဲ့က2012မှာရှမ်းတန်တော်စင်သတင်းဌာနကိုအကြောင်းကြားပြုပါတယ်။အစိုးရတပ်ကိုနိုင်အောင်တိုက်နိုင်တဲ့အင်အားမရှိမှန်းသိရတဲ့ပုံချရှင်အဖွဲ့ဟာအခုလိုတိုက်ခိုက်နေတာကိုကြည့်ရင်အချိန်အနည်းလက်ခဲတင်းလင်းဖြစ်လာတဲ့အခါမှာအပြစ်အခက်ရရဆဲပြီးစစ်ဆက်ဆွေးနွေးလုပ်ဖို့ရွယ်တာလည်းဖြစ်နိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။